စစ်ကောင်စီရဲ့ဆွဲချက်တွေကိုကြည့်မယ်ဆိုရင်ဒေါအောင်ဆန်းစုကြည်ဘက်ကပြန်ပြီးခြေပနိုင်တဲ့အားသာချက်တွေရှိနေတယ်လို့လူခွင့်ရေးရှင်းနေဦးမင်းလွင်ဦးက VOE ကိုပြောပါရယ်နေပြည်တော်တရားရုံးမှာတနင်္လာနေ့ကဒေါအောင်ဆန်းစုကြည်ပေါ်ဆွဲထားတဲ့အမှုတွေထဲမှာတဘာဝဘေးရန်နေရဲ့စီမံခန့်ခွဲမှုဆိုင်ရာဥပဒေနဲ့ပို့ကုံသွင်းကုံပုံမှဆက်သွယ်ရေးဥပဒေပုံမှစတဲ့အမှုသုံးမှုကိုပထမဆုံးကြားနာစစ်ဆေးခဲ့တာပါအခုလို့ဒေါအောင်ဆန်းစုကြည်အနေနဲ့2020ရွေးကောက်ပွဲစည်းရုံးရေးကာလမှာကိုဗစ်စီးနှင်းစည်းကမ်းတွေကိုချိုးဖောက်တဲဆိုတဲ့စစ်ကောင်စီရဲ့ဆွဆွဲချက်တွေမှာခိုင်လုံမှုမရှိဘဲအားနည်းချက်တွေအများကြီးရှိနေတယ်လို့နော်ဝေးအခြေစိုက်မြမလူခွင့်ရေးရှိနေဦးမင်းလွင်ဦးက VOA ကိုပြောပါတယ
်ကိုဗစ်စီးနှင်းစည်းကမ်းတွေရလူစုလူဝေးမလို့ရငါဦးတဲ့ပုံပြီးတော့စုပြုံးဝေးမလို့ရတိုးတဲ့အချက်အလက်တွေနဲ့တော့ကျင်းလို့နေတာကိုကျွန်တော်တွေ့ရတယ်ဒေါအောင်ဆန်းစုကြည်ကခြံရှိကိုမတော်ကားလေးစမောင်းသွားတဲ့ဥက္ကာကိုလက်ခွဲပြရုံသိစတစ်ခုပဲရှိတယ်ဆိုတော့ကျွန်တော်တို့တက်တယ်ထောက်ထားနေတယ်ပြင်ပြနိုင်တဲ့အခြေအနေဖြစ်ပါတယ်ပြုံးစုဖက်ကနေပြီးတော့ဤမှုကျင်းပတဲ့ပွဲတွေမှာဥပမာဆိုရင်တန်လင်းဆောင်းဆောင်တကားဖွင့်မယ်ဆိုလို့ရှိရင်မတ်စတာဓာတ်လည်းတရားမှမတွေ့ရဘူးเนาะနောက်ပြီးတော့လူစုလူဝေးအုပ်လိုက်ကြီးဓာတ်ပုံရိုက်ထားတဲ့ဥက္ကာလူမျိုးတော်မှရှိတယ်ဒါတွေကိုဘလုံးကအေးဆွာခြင်းမရှိဘူးဆိုတာတွေကိုကြည့်ကြားပြန်ပြုံးစုရဲ့စီမံဆောင်ရွက်မှုကတော်ဆန်းစုကြည်ကိုတမင်သက်သက်အမှုရှင်ဖန်ဆီးဖို့အတွက်ရည်ရွယ်လှုပ်ဆောင်နေဆိုတော့ခင်ရှားရှားပေါ်လင်းစီတယ်လို့ပဲကျွန်တော်ကပြောချင်ပါတယ်နော
်အဲ့ဒါဆိုရင်ဒီဆက်သွယ်ရေးဥပဒေပုံမှပုတ်ကုံတွင်းကုံပုံမှတို့ ਨੇ တော်ဆန်းစုကြည်ကိုဆွဲထားတဲ့အမှုတွေပေါ်မှာရောဘယ်လိုသုံးသပ်လဲရှင
်ဆက်သွယ်ဥပဒေပုံမှ ਨੇ တရားဆွဲဆိုထားတဲ့ကိစ္စရပ်ကိုကျွန်တော်ကြည့်မယ်ဆိုလို့ရှိရင်လည်းဆက်သွယ်ရေးစကားပြောဆက်တွေကတော်ဆန်းစုကြည်အနေနဲ့ဝယ်ယူပေးထားတာမရှိဘူးနောက်ပြီးတော့တကမိမိရဲ့လုံခြုံရေးအဖွဲ့တွေတုံးတဲ့ပစ္စည်းကိုဒေါအောင်ဆန်းစုကြည်အနေနဲ့ဘလို့မှသိရှိနိုင်စွာမရှိဘူးနောက်ပြီးတော့ဒီပြည်ဒိန်းကနေပြီးတော့လုံခြုံရေးအဖွဲ့တွေခန့်နာတာဖြစ်တယ်ဒီပြည်ဒိန်းကနေပြီးတော့ပဲလုံခြုံရေးဆိုင်ရာကိစ္စတွေကိုစီမံခန့်ခွဲတာဖြစ်တယ်ဒါကြောင့်ဒေါအောင်ဆန်းစုကြည်အနေနဲ့ဒါတွေကိုသိရှိခြင်းလည်းမရှိဘူးအဲဒီလိုသိရှိခြင်းမရှိတဲ့အပေါ်မှာဒေါ်စုရဲ့ဒီမှာကဝန်မှုအောင်မှာရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့အခုလိုမျိုးဆွဲဆိုထားတဲ့ဥစ္စာတွေကနိုင်ငံရေးရပြင်ရသွားအောင်နိုင်ငံရေးရထောက်ခံမှုကျဆင်းသွားအောင်တော်ဆန်းစုကြည်ပေါ်မှာပြည်သူလူထုတွေရဲ့ယုံကြည်မှုညှော်နေသွားအောင်စတဲ့ယူရချက်တွေနဲ့လှုပ်ဆောင်နေလို့ပဲကျွန်တော်တို့မြင်ပါတယ်ခင်ဗျာ
အဲ့တော့အခုဆိုရင်တရားဆွဲတဲ့အတွက်ကုန်ကြစရိတ်တွေကထွက်လာပြီပေါ့နော်အဲ့တော့ဒီကုန်ကြစရိတ်တွေကိုတော်ဆန်းစုကြည်ကပေးရမှာလားအဲ့ဒီကုန်ကြစရိတ်တွေကိုဘသူကပေးမှာလဲရှင်
တော်သူပေါ်တရားဆွဲဆိုထားတဲ့ရေးစကားနေနဲ့ပတ်သက်လို့ကတော့ဒီနိုင်ငံတော်ကနေပြီးတော့ဆွဲဆိုတဲ့ကိစ္စဖြစ်တဲ့အတွက်နိုင်ငံတော်ကပဲအကုန်ကြခံနေမယ်လို့မြင်ပါတယ်။သို့တော်လည်းပဲတော်သူဘက်ကလိုက်ပြီးတော့ခုခံချိပါတဲ့ရှေ့နေတွေကတော့အခမဲ့လိုက်ပါဆောင်ရတဲ့ကိစ္စဖြစ်တယ်ဆိုတော့တော့ကျွန်တော်တက်တွင်စဉ်းစားပြန်မလို့ဘူးလို့ကျွန်တော်မြင်တယ်။တရားဆွဲဆိုတဲ့ကိစ္စရမှာကုန်ကြစရိတ်တွေရှိတယ်ဆိုတာမှန်ကန်ရကိုနိုင်ငံတော်ကဆွဲဆိုတာဖြစ်တဲ့အတွက်နိုင်ငံတော်ကပဲကုန်ကြခံနိုင်မယ်လို့ပဲကျွန်တော်ကအမြင်ပြောနိုင်ပါတယ်ခင်ဗျာ
ဒီကနေ့ဇွန်လ15ရက်နေ့မှာဒေါအောင်ဆန်းစုကြည်ကိုတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာဥပဒေပုံမှ25နှစ်ဆွဲထားတဲ့အမှုနောက်တမှုနဲ့သမရဦးဝင်းမြင့်နေပြည်တော်စီပင်တရားရေးကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အတူ၃ရောက်တွဲဆွဲဆိုထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါခွေးတို့ကိုဆက်လက်စစ်ဆေးဖို့ရှိတယ်လို့အကျိုးဆောင်ရှင်တွေက VOE ကိုပြောပါရယ်အခုလိုစေအုပ်စုကဒေါအောင်ဆန်းစုကြည်ကိုဆွဆွဲထားတဲ့အမှုတွေနဲ့ပတ်သက်လို့ American ပြည်ထောင်စု Maryland ပြည်နယ်ချင်းလူမျိုးအဖွဲ့အစည်းဥက္ကဋ္ဌ Don Cup ကသူ့ရဲ့အမြင်ကိုအခုလိုပြောပါရယ
်မရှိတဲ့အမှုကိုမရှိရှိအောင်လှုပ်ကြံပြလို့တာပါဒီအမှုတွေကဒေါအောင်ဆန်းစုကြည်ကျိုးလည်နေဆိုတာတခုမှမဟုတ်ပါဘူးစစ်အုပ်စုကြီးစစ်ကောင်စီရဲ့နေဘရမသူတို့အကြောင်းပြချက်မျိုးမျိုးရှာကြံဘရမဖွင့်တဲ့အမှုတွေပါဘာလို့လဲဆိုတော့အခုချိန်မှာလဲကျွန်တော်မြန်မာနိုင်ငံမှာဥပဒေဆိုတာမရှိတော့ပါဘူးဥပဒေဆိုတာတင်တ်ရှိဝမှာပဲရှိပါတယ်
ဒေါ်ဆန်းစုကြည်ပေါ်ပြစ်မှုဆိုင်ရာတရားစွဲဆိုမှုတွေဟာအတုအယောင်တွေသာဖြစ်ပြီး2020ပြည့်နိုဝင်ဘာရွေးကောက်ပွဲမှာသူအပြတ်သက်အနိုင်ရခဲ့တာကိုပယ်ဖျက်ဖို့နိုင်ငံရေးလှုံ့ဆော်မှုရည်ရွယ်ချက်ရှိရှိလှုံ့ဆော်လာဖြစ်တယ်လို့နယူးယောက်ခြေဆိုင်လူခွင့်ရေးဆောင်ကြီးအဖွဲ့ကြီး HRW အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robinson ကပြောပါတယ်တနင်္လာနေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာလေဒေါ်ဆန်းစုကြည်ပေါ်ဆွဆွဲချက်တွေအလုံးရုပ်သိမ်းဖို့နဲ့သူ့ကိုချွင်းချက်မရှိ ချက်ချင်းပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်ရှင်။